ကျမတော်မူပါစဒူတော်မောင်ရေငါတို့တိုင်းပြည်ကိုအုတ်ချုပ်မင်းလုပ်ခဲ့တဲ့အစိုးရအဆက်ဆက်သုံးခဲ့တဲ့အသုံးနှုံးလေးတစ်ခုရှိတယ်။မင်းလည်းကြားဘူးမှာပါ။ဥပဒေအထက်တွင်မြည်သူများမရှိတဲ့တိတ်ကိုနားထောင်လို့ကောင်းတဲ့အသုံးနှုံးလေးပါပဲငါတို့။ဒါပေမဲ့တကယ်တမ်းမှာတော့ဥပဒေထက်မှာအာဏာရှိတဲ့သူတွေပိုက်ဆံရှိတဲ့သူတွေကတက်ပြီးဖိနှိပ်ထားကြတာကြောင့်ဥပဒေဟာရိုင်နဲ့ရွေးဆောင်နေခဲ့ပြီးဥပဒေရဲ့အောက်မှာတော့စင်ရဲသာနင်းပြပြည်သူတွေဟာအလဲလဲအကွဲကွဲနဲ့မတရားဥပဒေရဲ့နှိုက်ထက်စီရင်ပြုကျင့်တာကိုလယ်ဆင်းခံနေကြရတယ်။2016ခုနှစ်မေလ25ရက်နေ့ကကြောက်တရားမြို့နယ်မှာရှိတဲ့ Top Speed အကျွေးစိတ်ဂိမ်းဆိုင်ကိုမြို့နယ်ရဲတပ်ဖွဲ့ဝင်ကဝင်ရောက်ဖမ်းဆီးခဲ့တယ်။အဲဒီမှာဂိမ်းကစားနေတဲ့သူ10ဦး၊စိုင်းဝန်ထမ်းအမျိုးသမီး10ဦးနဲ့စိုင်းပိုင်ရှင်တရုတ်လူမျိုးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်။2019 January လမှာတော့ဗဘဲတန်းမြို့နယ်က City Star အကျွေးစိတ်ဂိမ်းဆိုင်ကိုရဲတပ်ဖွဲ့ဝင်ကဝင်ပြီးဖမ်းဆီးခဲ့တယ်။အဲဒီမှာတော့ဂိမ်းကစားနေတဲ့သူအပြင်စိုင်းဝန်ထမ်းအမျိုးသား10ဦးအမျိုးသမီး9ဦးကိုပဲဖမ်းမိပြီးစိုင်းပိုင်ရှင်ကတော့အခုထိထွက်ပြေးလွတ်မြောက်နေခဲ့တယ်။စိုင်းဝန်ထမ်းအားလုံးကိုပုံမှန်14ကနဲ့တရားစွဲဆိုထားပြီးဂိမ်းကစားတဲ့သူတွေကိုတော့ပုံမှန်13ကနဲ့စွဲဆိုထားခဲ့တယ်ငါတူ။ခုချိန်မှာတော့ဂိမ်းကစားသူတွေအာမခံရပြီးအပြင်ကနေအမှုရင်ဆိုင်နေရပေမဲ့အကျွေးစိတ်ဂိမ်းဆိုင်နှစ်ဆိုင်လုံးကဝန်ထမ်းတွေကတော့အာမခံမရပဲအခုထိဖမ်းဆီးချုပ်နှောင်ခံထားရပါတယ်။အဲ့ဒီမှာပထမဖမ်းမိထားတဲ့ Top Speed အကျွေးစိတ်ဂိမ်းဆိုင်ကစိုင်းရှင်တရုတ်လူမျိုးကိုအာမခံတင်တရာပေးခဲ့ရမှာနိုင်ငံသားတရုတ်လူမျိုးကအာမခံရပြီးအပြင်ရောက်တာနဲ့ထွက်ပြေးတင်းချောင်သွားခဲ့တယ်။စိုင်းဝင်တန်းအမျိုးသမီးလေးတွေကတော့အာမခံမရပဲခုချိန်ထိအချုပ်ထဲကနေပြီးအမှုရင်ဆိုင်နေရတယ်။အခုဆိုသူတို့အချုပ်ကျနေတာ၈လတောင်ကျော်သွားခဲ့ပါပြီငါတူ။ဒီနေရာမှာအဘပြောနေတာကဥပဒေဟာငါတို့နိုင်ငံသားမျက်နှာမွေးတွေအတွက်ပဲတက်တက်ဖိနှိပ်ဖို့ထုတ်ပြန်ထားသလိုဖြစ်နေတာကိုပါ။စိုင်းဝင်တန်းတွေအားလုံးဟာရန်ကုန်မြို့ပေါ်ကမဟုတ်ကြပဲနေကနေအလုတ်လာလုံးနေကြတဲ့သူတွေပါသူတို့အလုတ်လောက်ကင်နေကြတဲ့အကျွေးစိတ်ဂိမ်းဆိုင်တွေကိုတရားမဝင်ဖွင့်လှစ်ထားတဲ့စိုင်းဒီမန်လုံးဝမသိရှိကြပါဘူးဗဘဲတန်းမြို့နယ်မှာဖွင့်လှစ်ထားတဲ့စိုင်းဆို2009ခုနှစ်ကတည်းကတရားဝင် license နဲ့ဖွင့်ထားခဲ့တာပါသူတို့အလုတ်ဆားလျှောက်တော့ရက်ွက်ထောက်ခံစားရဲစခန်းထောက်ခံစားမှတ်ပုံတင်မိတူအလုတ်သမားမှတ်ပုံတင်အိမ်တော်စုစင်းအထောက်ထားအပြည့်အစုံနဲ့အင်တာဗျူးပြီးမှအလုတ်လျှောက်ခဲ့ကြတာပါအဲ့ဒီအကျွေးစိတ်ဂိမ်းဆိုင်တွေကိုလည်းသက်ဆိုင်ရာနဲ့မြို့နယ်စီပင်ကနေခွင့်ပြုချက်ပေးထားပြီးမြို့လေကောင်တက်တဲ့ဗဘဲတန်းရဲစခန်းအနီးနားမှာနေရှိနေခဲ့တာပါ။ဒါကိုဘယ်သူကတရားမဝင်ခိုးခွင့်ထားတဲ့ဆိုင်လို့ထင်နိုင်မှလဲငါတူ။ဆိုင်ဝန်ထမ်းအများစုဟာအညာဘက်ကရိုးသားတဲ့တောင်သူတွေရဲ့တာသမီတွေဖြစ်ကြပြီးအားလုံးဟာတက်ကတူတက်နေတုန်းပညာသင်စရိတ်နဲ့စာဝတ်နေရေးအတွက်ရိုးရိုးသားသားအလုပ်လုပ်ကင်နေကြတဲ့ကလေးတွေပါ။အခုအဖမ်းခံရတော့အပြစ်မရှိတဲ့ចောင်းသားအရွယ်လူပမဲလေးတွေကဖမ်းခံရပြီးအပြစ်ရှိတဲ့ဆိုင်ပိုင်ရှင်နိုင်ငံသားတရုတ်လူမျိုးနှစ်ယောက်ကတော့လွတ်မြောက်နေတယ်။အမှုချင်းအတွက်နေကနေရန်ကုန်မြို့ကိုအကြိမ်ပေါင်းမြောက်များစွာလာနေရတဲ့သူတို့မိဘတောင်သူတွေမှလည်းငွေကုန်လူပန်းနဲ့ကြီးစွာသောစိတ်တော်ကရောက်ကြရတယ်။တကယ်တော့ဒီလိုအကျွေးစိတ်ဂိမ်းဆိုင်တွေဟာရန်ကုန်မြို့တစ်မြို့လုံးရဲ့ရက်ွက်တိုင်းရက်ွက်တိုင်းမှာရှိနေကြတာပါ။ရန်ကုန်တစ်မြို့သေးတာမဟုတ်မြန်မာပြည်အနှံ့ကမြို့တိုင်းမြို့တိုင်းမှာလည်းရှိနေကြတာပါငါတို့။တကယ်တမ်းအရေးယူမယ်ဆိုအဆိုင်တွေအားလုံးကိုတပြေးညီအရေးယူရမှာပါ။ကျန်တဲ့အဆိုင်တွေကိုတော့အရေးမယူမတိကျုံးလုံးပြုတ်ထားပြီးအရေးယူခြင်းနဲ့ဆိုင်မှာအရေးယူတာဟာတရားမျှတမှုမရှိဘူးဖြစ်နေပါတယ်။နောက်ပြီးအလုပ်သဘောရဆိုရင်ဆိုင်ရှင်ကတရားဝင် license နဲ့ဖွင့်ထားတယ်။ဝန်ထမ်းတွေကတရားဝင်ထောက်ခံစာနဲ့အလုပ်လျှောက်ကြတယ်။ဆိုင်ရှင်ခိုင်းတာကိုအလုပ်သမားတွေကလုပ်ရတာဖြစ်တဲ့အတွက်တကယ်တမ်းတာဝန်ယူရမှာကဆိုင်ရှင်ပါ။အခုတော့နိုင်ငံသားတရုတ်လူမျိုးကိုကြအာမခံပေးပြီးကိုယ့်မြန်မာလူမျိုးကိုကြအာမခံမပေးဘဲဖမ်းဆီးချုပ်နှောင်တာဟာဥပဒေမှာနိုင်ငံသားတွေကိုအခွင့်ထူးခံအခွင့်အရေးပေးထားပြီးကိုနိုင်ငံသားတွေကိုပဲတီးနှက်ဖိနှိပ်ဖို့ရေးဆွဲထားသလားဆိုတာမိကွန်းထုတ်ရတော့မှာပါငါတူ။နောက်ပြီးဒီလိုအကျွေးစိတ်ဂိမ်းဆိုင်တွေဖွင့်တာဟာဥပဒေနဲ့မညီဘူးဆိုရင်ဆိုင်လိုက်စင်လာလျှောက်ကလေးကတက်ဆိုင်ရာဌာနနဲ့မြို့တော်စီပင်ကလိုက်စင်ချပေးစရာကိုမလိုပါဘူး။အခုတော့ဆိုင်လိုက်စင်လာလျှောက်တဲ့အကျွေးစိတ်ဂိမ်းဆိုင်အလုံးနီးပါးကိုလိုက်စင်တရားဝင်ချထားပေးပြီးအခြားဘက်ကတရားမဝင်ပါဘူးလို့လာဖမ်းတာဟာကိုလူမျိုးအလုပ်သမားတွေကိုထောင်ချောက်ဆင်ပြီးဖမ်းနေတယ်လို့ဖြစ်နေတယ်မဟုတ်လားငါတူ။တကယ်တမ်းဖြစ်တင်တာကအကျွေးစိတ်ဂိမ်းဆိုင်တွေမှာအလောင်းအစားနဲ့ဥပဒေမဲ့လုပ်ရက်တွေလုပ်ရင်တရားဥပဒေအရအရေးယူခံရမယ်ဆိုတဲ့အကြောင်းတရားဝင်အသိပေးရမှာပညာပေးရမှာပါအခုဖမ်းဆီးထားတဲ့ဝန်ထမ်းတွေကိုလည်းပညာပေးကာလအနေနဲ့ခံဝင်လက်မဲ့ထိုးခိုင်းပြီးနောက်နောက်ဒီလိုဆိုင်တွေမှာအလုတ်မလုတ်တဲ့ကြောင်အသိပေးပြီးဖြေလျှော့ပေးရမှာပါငါတို့ပညာပေးကာလပြီးတဲ့နောက်ပိုင်းတရားမဝင်လိုင်စင်မရှိဘဲဖွင့်လှစ်ထားတဲ့အကျွေးစိတ်ဂိမ်းဆိုင်တွေနဲ့တရားဝင်လိုင်စင်ရှိတော့လဲဥပဒေမဲ့ငွေကြေးအလောင်းစားလုပ်နေတဲ့အကျွေးစိတ်ဂိမ်းဆိုင်တွေကိုတပြေးညီထိထိရောက်ရောက်အေးအေးယူသင့်တယ်ဆိုတဲ့အကြောင်းပြောရင်ဒီတစ်ပတ်အတွက်ညီကုန်းချုပ်လိုက်ပြစေငါတူမင်းလဲအားရင်ငါးစီစားပြန်ပါမင်းရဲ့ချစ်လာစွာသောအဖစန်နီဦး